တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ရဲ့ဒုတိယကြိမ်ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရတဲ့အတွက်ဒုက္ခသည်တွေအနေနဲ့အခုလိုဌာနေပြန်ရေးအစီအစဉ်ပေါ်မှာယုံကြည်မှုတွေညော့နေလာနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်နိုမာဆူဒီယောဆိုကပြောလိုက်ပါတယ် VOA အင်ဒိုနီးရှားဌာနကပေးပို့တဲ့သတင်းလွှာကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
နယူးယောက်မှာကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာဘေးထွက်အစည်းအဝေးဖြစ်တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာကြက်တပရီနေကဆွေးနွေးခဲ့ကြပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်တွင်အာဆာချမ်းဖက်ဖွဲ့ကိုမြန်မာလုံခြုံရေးတပ်တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းရိုဟင်ဂျာတိမ်းနယ်ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ။2019ခုနှစ်ရောက်တဲ့အထိဒီရိုဟင်ဂျာဒုက္ခသည်တွေနေရက်ကိုမပြောင်းနိုင်သေးတဲ့အတွက်ဘင်္ဂလားဒေ့ရှ်ကဦးစီးပြီးရိုဟင်ဂျာတွေဌာနေပြန်ရင်းကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုဦးဆောင်ကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုမလေးရှား၊ဆော်ဒီအာရေဗျ၊တူရကီ၊အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေကကိုယ်စားလှယ်တွေအပြင် OIC Islamic ပူးပေါင်းဆောင်ရွက်ရေးကော်ပိုရေးရှင်းကနေဒါအထူးတန်တမန်နဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တို့ပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီအစည်းအဝေးမှာအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်နိုမာဆူဒယ်ဆိုကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကနေရိုဟင်ဂျာတွေဌာနေပြန်ရေးကြိုးပမ်းမှုဟာဩဂုတ်လထဲမှာဒုတိယအကြိမ်ဖြစ်စ조사မှုမှာလည်းမအောင်မမြင်ဖြစ်ခဲ့ရတယ်လို့အင်ဒိုနီးရှားဘာသာနဲ့အခုလိုပြောပါတယ
်။ Upaya terakhir untuk melakukan repatriasi.
ဒီကိလကရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးတွေနောက်ဆုံးကြိုးပမ်းမှုဟာမအောင်မြင်ခဲ့ပါဘူး။ဒါကြောင့်ဒုက္ခသည်တွေကြားဒီအပေါ်ယုံကြည်မှုတွေညော့နေလာတာတွေ့ရပါတယ်
။ရိုဟင်ဂျာဒုက္ခသည်အတိုင်းဝိုင်းမှာပါယုံကြည်မှုတွေညော့ပါနေတာဟာစိတ်ပူစရာအကောင်းဆုံးဖြစ်ကြောင်းပြောကြားခဲ့တဲ့အပြင်ဒီပြဿနာဖြေရှင်းရေးအတွက်နီလန်းရှာဖို့ဟာတိတ်ကိုအရေးကြီးနေပြီလို့လည်းပြောပါတယ်။ဒီကိစ္စကိုအင်ဒိုနီးရှားနိုင်ငံနဲ့တခြားအာဆီယံနိုင်ငံတွေအနေနဲ့ရေရိုးအဖြစ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရဖို့လိုအပ်ပြီးရေရှိအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေလိုအပ်နေတဲ့လုံခြုံရေးအတွက်ဆောင်ရွက်ပေးဖို့လည်းအကြံပေးပါတယ်။ဒီလိုဖြစ်လာဖို့အတွက်လူမှုရေးအရာရောစီးပွားရေးအရာပါအထောက်အကူတွေပေးပြီးဖွံ့ဖြိုးလာအောင်လုပ်ပေးရမယ်လို့လည်းပြောပါတယ်။
Jadi kalau kita membawa Rohingya ini kembali ke rumah mereka di Rakhine State, kita juga
Rohingya dukha dewe go niya yin pyan pu me so yin thro twe long jong sit cha ya bi ni ye thai ye sin pi me chi ni myo phit aw phan ti pe bu lo at ba de dilo pyin sin ya ma le yakhain pi ne ma lu mu si bwa ye phon pyo mu pyin dukha dewe ye lou nai swan ye go le a phi pe bu lo at ba de
Bangladesh နိုင်ငံက Cox's Bazar ma shi ni de dukha dewe re twe ပညာရေးကျန်းမာရေးနဲ့စီးပွားရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပေးဖို့အတွက်လိုအပ်တဲ့အပြင်ရိုဟင်ဂျာအတိုင်းဝိုင်းချမ်းမှာအချက်လက်တွေဖြန့်ဝေပေးဖို့လည်းလိုအပ်တယ်လို့ပြောပါတယ်။ဒါအပြင်ရိုဟင်ဂျာတွေဌာနေပြန်ရေးနဲ့ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းအားလုံးအနေနဲ့စစ်မှန်တဲ့နှစ်ဖက်တွေ့ဆုံပွဲတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့နဲ့တခြားနီးလန်းသစ်တွေရှာကြဖို့လည်းအကြံပေးပါတယ်
။ Complexity ini tidak harus menjadikan excuse. Jadi menjadikan
ဒီပြဿနာကိုအပြေရှာရမှာလက်ရှိခက်ခဲရှုပ်ထွေးနေတဲ့အခြေအနေကိုဖြေရှင်းမှဖြစ်မယ်ဆိုပြီးဒီတနည်းတဲ့နဲ့အပြေရှာလို့မရပါဘူးပြဿနာကိုဖြေရှင်းနိုင်ဖို့တခြားနည်းတွေကိုကျွန်မတို့ရှာဖို့လိုအပ်ပါတယ
်အင်ဒိုနီးရှားနိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပေးနေတဲ့အပြင်ဆေးရုံတွေနဲ့အကျောင်းတွေကိုလည်းတည်ဆောက်ပေးခဲ့တာပါစက်တင်ဘာတတိယပတ်ထဲမှာလည်းဘာသာပေါင်းစုံချစ်ကြည်ဆွေးနွေးပွဲကိုအင်ဒိုနီးရှားကကမကဋ္ဌလို့ကျင်းပပေးခဲ့ပြီးဒီဒုက္ခသည်တွေပြဿနာမှာအဓိကလိုအပ်နေတဲ့ယုံကြည်မှုတိဆောက်ပေးနေတယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုပြန်ပြီးလက်ခံဖို့သဘောတူထားတာဖြစ်ပြီးရိုဟင်ဂျာတွေဌာနေပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့ပါလက်တွဲပြီးဆောင်ရွက်နေတာလည်းဖြစ်ပါတယ်။